Republican Party ရဲ့သမ္မတလောင်း Donald Trump ဟာသူ့မိသားစုတည်ထောင်ထားတဲ့ Trump Foundation ငွေတွေကို2008ခုနှစ်ကစပြီးပရဟိတအတွက်တစ်ခါမှမသုံးခဲ့ပဲတစ်ချိန်မှာသူ့လုံရအတိုင်းဆွဲထားတဲ့ပုံလူပကြီးကားတစ်ချက်ဝယ်ရမှာသုံးဆွဲခဲ့တယ်ဆိုတော့တိုင်ကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်မှာနယူးယောက်ပြည်နယ်အစိုးရကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ပါတယ် Trump Foundation ကမဖွဲမယမယူးသားလုံနေမှာစိုးရင်ကြောင်းနယူးယောက်ရှေ့နေချုပ် Eric Schneiderman ကအင်္ဂါနေ့မှာပြောကြားလိုက်တာပါ Trump တက္ကသိုလ်မှာအင်ချမ်းမြေလုပ်ငန်းရင်းနှီးမြှုပ်နှံမှုဆိုင်ရာသင်တန်းတွေအတွက်ကျောင်းလာကဒေါ်လာထောင်ပေါင်းများစွာပေးပြီးတက်တဲ့ကျောင်းသားတွေစာသိပ်မတင်ရတာမျိုးရှိနေတယ်ဆိုတော့ဆွတ်ဆွဲမှုတွေရှိပေမဲ့ Trump ကတော့ဒါကိုငြင်းဆိုပါတယ်မိသားစု Foundation တွေက Trump မှာရောသူ့ရဲ့ပြန်ဘက် Democratic Party ကသမ္မတလောင်း Hillary Clinton မှာပါရှိတာပါ Republican Party ကလည်း Mrs. Clinton ဟာသူ2009ခုနှစ်ကနေ73ခုနှစ်တည်းနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ချိန်မှာသူ့ရဲ့ Clinton Foundation ကိုလှူကြတဲ့ငွေချမ်းသာသူတွေကိုနိုင်ငံခြားရေးဌာနအရာရှိတွေစီပတ်အောင်လုပ်ပေးတယ်လို့ဆွတ်ဆွဲခဲ့ပါတယ်